ရုရှားနိုင်ငံရဲ့စီးပွားရေးအကျပ်တဲဟာမော်စကိုမြို့ကလူတွေတွေကိုပါထိခိုက်လာနေပြီး2015ခုနှစ်ကျော်တဲ့အထိတက်ရောက်မှုတွေရှိနေပါတယ်။ရုရှားရူဘယ်ငွေတန်ဖိုးရုတ်တရက်ထိုးချသွားတာဟာ1990ခုနှစ်တည်းနောက်ပိုင်းဖြစ်ပေါ်တဲ့အဆိုးဝါးဆုံးငွေကြေးပြဿနာလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းတိုင်းပြည်စီးပွားရေးကိုနည်းနည်းအတွင်းပြန်လည်ကောင်းမွန်အောင်လှုပ်ဆောင်မယ်လို့ကတိပြုပြောဆိုထားပြီးလောင်စာဆီပေါ်မီခိုအားထားနေရတဲ့တိုင်းပြည်ရဲ့စီးပွားရေးကနေတခြားနေရာတွေကိုပါပြောင်းလဲလှုပ်ဆောင်သွားဖို့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ရူဘယ်ငွေတန်ဖိုးကျနေတာကိုဝိုင်းဝန်းကူညီကြဖို့စီရင်ပြောဆိုနေပါတယ်။ကုန်စည်နှုန်းတွေကြီးမြင့်တော့မယ်ဆိုတဲ့စိုးရိမ်စိတ်နဲ့ရုရှားနိုင်ငံသားတွေကလည်းကုန်ပစ္စည်းတွေကိုတိုလောင်နေကြပါတယ်။ရုရှားတို့ကခရီးမယာကျွန်းဆွယ်ကိုတင်ပတ်လိုက်တာကိုတန်ခတ်တဲ့အနေနဲ့အနောက်အုပ်စုနိုင်ငံတွေကရုရှားအပေါ်ငွေကြေးအရတန်ခတ်ပိတ်ဆို့မှုတွေမနစ်ကချမှတ်ခဲ့ပါတယ်။ဒါပြင်ရင်းနှံဈေးတွေအဆမတန်ကျဆင်းနေတာကလည်းစီးပွားရေးကိုအကြီးအကျယ်ထိခိုက်စေပါတယ်။ကာနဂီနိုင်ငံတကာညီညွတ်ရေးအကူအညီပေးရေးအဖွဲ့မော်စကိုရုံးခွဲကညွှန်ကြားရေးမှူးဒီမီထရီထရနင်းကတော
့ I think domestically President Putin will be working very hard to
နေနေရကြနေတာနဲ့အနောက်အုပ်စုရဲ့ပိတ်ဆို့အရေးယူမှုနှစ်ခုစလုံးကိုတပြိုင်တည်းကင်တွယ်ဖြေရှင်းနိုင်ဖို့သမ္မတပူတင်အနေနဲ့ပြည်တွင်းမှာစူးစမ်းလှုပ်ဆောင်သွားမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကခက်တော့ခက်လိမ့်မယ်
။အနောက်အုပ်စုအစိုးရတွေကရုရှားနိုင်ငံကိုတန်တတိုင်းကာဖို့လှုပ်ဆောင်နေကြတာလို့သမ္မတပူတင်ကဆွဆွဲပြောဆိုထားပါတယ်။ယူကရိန်းနိုင်ငံအတွင်းကဒွန်ဘတ်စ်ဒေသမှာရုရှားကဝင်ရောက်ဆော့ဖက်နေတဲ့ကိစ္စကလည်းနိုင်ငံတကာမှာတင်းမာမှုတွေပုံမှုဖြစ်ပေါ်အောင်ဖန်တီးပေးသလိုဖြစ်နေပြီးဂျာမနီနိုင်ငံတစ်ခုတည်းသာရုရှားနဲ့ဆက်သွယ်ရေးလမ်းကြောင်းပွင့်နေသေးတဲ့နိုင်ငံဖြစ်ကြောင်း training ကပြောပါတယ
် I think that there is a potential for some kind of a dialogue between Russia and Europe
Ukraine ရင်းနဲ့ပတ်သက်လို့ရုရှားနဲ့ဥရောပအကြားဆွေးနွေးလို့ရနိုင်တဲ့တချို့ကိစ္စတွေရှိတယ်လို့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးညှိနှိုင်းကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်နောက်တစ်ခုကရုရှားနဲ့အနောက်အုပ်စုအကြားဆွေးနွေးလို့ရနိုင်တဲ့လမ်းကြောင်းကလည်းဂျာမနီတစ်ခုပဲရှိပုံရပါတယ်ဒါပေမဲ့ရုရှားအပေါ်ထားတဲ့ဂျာမနီရဲ့သဘောထားကတိတိတသာပြောင်းသွားတဲ့အတွက်အဲ့ဒါကလည်းတော်တော်ခက်မဲ့သဘောရှိပါတယ
်။ဥရောပတပ်ရဲ့စီးပွားရေးအကောင်ဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာလည်းစီးပွားရေးကျဆင်းမှုအနည်းငယ်ရှိနိုင်တဲ့အတွက်2015မှာစီးပွားရေးတိုးတက်မှုအရှင်ရော့ကျနိုင်တဲ့အလားအလာရှိပါတယ်။ဒါပေမဲ့ဥရောပတပ်ရဲ့ပုံကိုယ်တွေကိုဂျာမနီကပဲဥဆောင်နေဦးမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကတုံ့တက်ပါတယ်။ဂျာမနီနိုင်ငံရဲ့စီးပွားရေးကျဆင်းမှုကတိတ်မတိတာပဲပို့ကုန်တင်ပို့မှုအများဆုံးနိုင်ငံဖြစ်ဥရောပတိုက်ကိုဆက်လက်ဦးဆောင်နေအောင်မယ်လို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကမူဝါဒရေးရာသုတေသီဂျိုးဆက်ဂျန်နင်းကတုံ့တက်ပါတယ
်ဒီ wirtschaftliche Stärke Deutschlands bleibt trotz einer kleinen Rezession bestehen denn sie ist ja eigentlich nicht
konjunkturell စီးပွားရေးကျဆင်းမှုနည်းနည်းဖြစ်ခဲ့ရင်တောင်ဂျာမနီနိုင်ငံရဲ့စီးပွားကအားကောင်းနေအောင်မှာပဲဖြစ်တဲ့အကြောင်းဒီနေရာမှာအားကောင်းတယ်လို့သူဆိုလိုတာကစီးပွားရေးအပေါ်မူတည်ပြီးပြောတာမဟုတ်ပဲအခြေခံအဆောက်အုံနဲ့အားကောင်းတာကိုဆိုလိုခြင်းဖြစ်ကြောင်းအဲ့ဒီလိုအားကောင်းပြီးနိုင်ငံတကာနဲ့ရှင်တဲ့အခါမှာလည်းအကျိုးအမြတ်ဖြစ်ထွန်းစေတဲ့ဂျာမနီနိုင်ငံမှာစီးပွားနည်းနည်းကျယွံလောက်တဲ့တခြားဥရောပနိုင်ငံတွေနဲ့ရှင်တဲ့အခါမှာကြီးမားတဲ့ကွာဟမှုတွေဖြစ်စေမှာမဟုတ်တဲ့အကြောင်းဒါကြောင့်ဘယ်သူပဲကြိုက်ကြမကြိုက်ကြိုက်ဒီနေ့ထက်မှဂျာမနီကတော့ဥရောပတိုက်မှာအားကောင်းတဲ့နိုင်ငံအဖြစ်ဆက်ရှိနေဦးမှာဖြစ်တယ်လို့ပြောသွားတာပါ2014ခုနှစ်ရဲ့တတိယသုံးလပတ်အတွင်းစီးပွားဖွံ့ဖြိုးမှု 3.1% ခန့်ရှိခဲ့တဲ့အတွက်ဂျာမနီနိုင်ငံအနေနဲ့2014ခုနှစ်မှာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်ရမယ့်အရေးကရှောင်ရှားနိုင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံရဲ့စီးပွားရေးကတော့2015ခုနှစ်အတွက်အကောင်းဆုံးနမူနာဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံမှာနှစ်ပေါင်း20လောက်စီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ပြီးနောက်ပိုင်းထိတ်ဆုံးကိုရောက်သွားပြီးတဲ့နောက်မှာနေ့အတန်ကြာအထိုက်အလျောက်ဖွံ့ဖြိုးတိုးတက်လာနေခဲ့တဲ့အိန္ဒိယစီးပွားရေးဟာ2015ခုနှစ်မှာအရှင်ဟုန်နဲ့တိုးတက်လာနိုင်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုင်းပြည်အတွင်းနိုင်ငံသားပိုင်ဆိုင်မှုကိုစတင်ခွင့်ပြုပေးလိုက်ပြီးဈေးကွက်ကိုလည်းဖွင့်ပေးလိုက်ပြီလို့ဝိုင်းရင်သတင်းတောက်အရှုပ်မလစ်ကပြောပါတယ်။ဖေဖော်ဝါရီလမှာထုတ်ပြန်မှုရှိတဲ့ဘတ်ဂျက်ကရင်းနှီးမြှုပ်နှံသူတွေရောအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ပါသတင်းကောင်းဖြစ်စေလိမ့်မယ်လို့သူကပြောပါတယ
်။ Really the sky is the limit for India. India has nothing to fear but fear itself.And the government the more the government opens up to
India နိုင်ငံအတွက်ကန့်တဲ့တကယ်ကိုမရှိတာပါအိန္ဒိယနိုင်ငံအတွက်ကြောက်ရမယ့်အရာကကြောက်တရားတစ်ခုပဲရှိပါတယ်အိန္ဒိယရဲ့စီးပွားရေးဈေးကွက်ကိုနိုင်ငံတကာကဖွင့်ပေးလေလေအိန္ဒိယပေါ်နိုင်ငံတကာရဲ့စိတ်ဝင်စားမှုပုံများပြီးဖွံ့ဖြိုးတိုးတက်မှုပုံများလေလေပဲဖြစ်မှာပါဒါကြောင့်ဖွံ့ဖြိုးတိုးတက်နိုင်တဲ့ပမာဏအတိုင်းမဖွံ့ဖြိုးသေးပဲကျန်နေတဲ့နောက်ဆုံးဈေးကွက်ကအိန္ဒိယပဲဖြစ်ပါတယ
်အိန္ဒိယနိုင်ငံကကမ္ဘာစီးပွားရေးဈေးကွက်အတွက်တကားတွေဖွင့်ပေးနေတဲ့အချိန်မှာပဲတချို့နိုင်ငံတွေကတော့သူတို့ရဲ့နေဆက်တွေကိုပိတ်နိုင်မှုကြိုးစားနေကြပါတယ်။မက္ကဆီကိုကနေအမေရိကန်နိုင်ငံထဲကိုနေဆက်ဖြတ်ကျော်ပြီးတရားမဝင်ခိုးဝင်တဲ့သူတွေရဲ့ဒဏ်ကိုပြည်내တချို့ကမမျှမတခံစားနေကြရတဲ့အတွက်ဒါကိုဟန်တားနိုင်ဖို့အမေရိကန်တချို့ကလိုလားနေကြတာပါ။ တမန်အိုဘားမားကလည်းလက်ရှိရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုပြေလည်ဖို့လှုံ့ဆော်နေပါပြီ။အထောက်အထားမရှိတဲ့ရွှေပြောင်းနေထိုင်သူတွေအနေနဲ့သူတို့ပုံအောင်နေတဲ့နေရာတွေကနေထွက်လာနိုင်ဖို့လွတ်တော်ရဲ့ခွင့်ပြုချက်မလိုပဲတမရရဲ့လုတ်ပိုင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ
်။ Each successive wave there have been periods where the folks who are already here suddenly say, "Well, I don't want those folks."
ဒီတိုင်းမျိုးတွေကိုအရင်အရင်ကတည်းကရွှေပြောင်းပြီးအစဉ်ဆက်နေလာကြတဲ့သူတွေကိုကြည့်ကြည့်လိုက်ပါ။သူတို့ကတော့ပြောနေကြမှာပဲ။အခုမှရောက်လာတဲ့သူတွေကိုတော့ငါတို့မချိုက်ဘူးဘာညာပေါ့ဗျာတကယ်တော့အဲ့လိုပြောခွင့်ရှိတာကအမေရိကန်ဌာနတိုင်းသားတွေပဲရှိတာဗျာ
ဒါပေမဲ့ Republican Party ဝင်တွေကအဲ့ဒီလူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုသဘောမကျတဲ့အတွက်တရားမဝင်ရောက်နေတဲ့အလို့သမားတွေကိုပြည်တော်ပြန်ပို့လိုနေကြတာပါဈေးကွက်မတည်ငြိမ်မှုတွေယူကရိန်းနဲ့အရှေ့လယ်ပိုင်းပဋိပက္ခတွေဖြစ်ပေါ်နေတဲ့ကြားကပဲဒီနှစ်ဟာသဟဇာတမျှတမဲ့နှစ်ဖြစ်တယ်လို့ဗီဂျင်းမြို့ကတရုတ်ဘေးရင်ဆရာတယောက်ကတော့ဟောကိန်းထုတ်နေပါတယ်တရုတ်တို့ရဲ့ရာသီဝင်တွေအရဒီသုံးနှစ်ဟာခလေးမွေးဖို့လက်ထပ်ဖို့အတွက်မကောင်းတဲ့နေ့လို့တရုတ်တွေကသတ်မှတ်ထားကြပေမဲ့ဘီရင်ဆရာချမ်းကြီးကတော့ကိုကံကျမကိုဖန်တီးတာပါပဲလို့ပြောပါတယ်
今年的过年是2月19号，实际上24号，所以这他们说的是结婚不是特别有利的，但正常每年都。
你不要打了，搞到路多少面面个，都那下可能有了么感悟，明个那么上点马路有啥家伙来的，都那那了爱了么天马乌的，跟这马说了，搞那都对搞得把的。တော်နေကြောင်ဆိုတာတခုတည်းကြောင့်မဟုတ်ပဲတခြားအကြောင်းအရာတွေအများကြီးနဲ့လည်းဆိုင်ပါတယ်လို့ပြောတော့တာပါဗီတိနိုင်ငံကဒုတ်မျိုးသားကြီးဝီလျံနဲ့မျိုးသားကတော်ကက်သရင်းတို့ကလည်း2015ခုနှစ်ထဲမှာရင်သွေးရတနာလေးဖွားမြင်မှုရှိတာကြောင့်ဒီသိုးနှစ်ဟာကံကောင်းတဲ့နှစ်ဖြစ်ပါစေလို့တော်ဝင်မိသားစုကိုစောင့်ကြည့်သူတွေကဆုတောင်းနေကြပါတယ်2015ခုနှစ်ဟာအလစ်ဇဘက်ဘီယံမာကြီးအတွက်လည်းထူးခြားတဲ့နှစ်ဖြစ်ပါလိမ့်မယ်စက်တင်ဘာလ9ရက်နေ့မှာဘီယံမာကြီးရဲ့အဖွားဖြစ်သူဝီရိုတီးယားဘီယံမာကြီးတင်ထားခဲ့တဲ့ဆန်ခြင်ကိုချိုးပြီးဗြိတိန်ကိုအုပ်ချုပ်တဲ့တပ်တန်းအကြဆုံးဘီယံမာကြီးဖြစ်လာတော့မှလို့ပြောကြရင်းနဲ့ပဲ2015ခုနှစ်အတွက်ခမန်းသုံးတက်ချက်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ